အီရန်နိုင်ငံရဲ့သဘောတူညီမှုရခဲ့တဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးလူမှုကိုအသိပေးရှင်းလင်းဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာအထက်ရုံးမြင့်တရားဌာန၅ခုနဲ့တွေ့ဆုံမှာဖြစ်ပါတယ်။ကမ္ဘာ့အင်အားကြီး၆နိုင်ငံနဲ့အီရန်ကြားလာပေါင်းတော်ကြားဆွေးနွေးညီနိုင်ခဲ့ကြပြီးတဲ့နောက်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်အောင်ကြိုးပမ်းနေတာတွေကိုရပ်ဆိုင်ဖို့အီရန်အနေနဲ့သဘောတူခဲ့တာပါ။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဒါဟာဘလောက်အထိအောင်ကောင်းကျိုးတက်ရောက်နိုင်မလဲဆိုတာကိုမစ္စတာကယ်ရီအနေနဲ့လူမှုကိုရှင်းလင်းတင်ပြမှာဖြစ်ပါတယ်။သမ္မတဥပမာကလည်းအခုအီရန်နဲ့သဘောတူညီချက်ရခဲ့တဲ့အပေါ်လွတ်တော်အနေနဲ့အဟံတားလုပ်မယ်ဆိုရင်သူ့အနေနဲ့ဗီဒီယိုသုံးပြီးပယ်ချမယ်လို့ပြောဆိုထားပြီးဘယ်တော့မှအီရန်အနေနဲ့နျူကလ িয়ার ထုတ်လုပ်ဖို့ဆောင်ရွက်နေရကိုရပ်ဆိုင်းနိုင်အောင်မလုပ်နိုင်ဘူးလို့ပြောပါတယ်။သမ္မတဥပမာရဲ့အပတ်စဉ်မိန့်ခွန်းထဲမှာအီရန်အနေနဲ့ရရှိထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလှည့်ပြားလို့ရနိုင်မှာမဟုတ်ကြောင်းနဲ့အဲ့လိုမလုပ်နိုင်အောင်အစစ်အစစ်စုံစမ်းစစ်ဆေးသွားဖို့အားလုံးပြင်ဆင်ထားတယ်လို့ဆိုပါတယ်။အီရန်အနေနဲ့နျူကလ িয়ার နဲ့ပတ်သက်တဲ့ပစ္စည်း68ရာခိုင်နှုန်းကိုနိုင်ငံပြည်ပကိုပို့ဆောင်ဖို့သဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်အီရန်ရဲ့စီးပွားရေးကိုအာရုံချိနေစေတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုပြန်အသက်သွင်းသွားမှာဖြစ်တယ်လို့သမ္မတဥပမာကပြောပါရယ်။အီရန်ဘာသာရေးကောင်းဆောင်အယာတိုလာခါမေနီကတော့အခုလိုသဘောတူညီချက်ရလိုက်တာဟာတခြားကိစ္စရပ်တွေအလုံးမှာအတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အချက်ပြလိုက်တာမဟုတ်ကြောင်းရမဒန်ဥပုပ်ကာလပြီးဆုံးခြင်းအထိမ်းအမှတ်အနေနဲ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းထဲမှာအခုလိုထည့်သွင်းပြောဆိုခဲ့တာပါ။အီရန်နဲ့ရရှိလာတဲ့နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ဗီယက်နမ်မှာရှိတဲ့ကုလလုံခြုံရေးကောင်စီကတင်းလာနေအစောပိုင်းမှာအတည်ပြုပေးသွားမှာဖြစ်တယ်လို့တန်တမန်တွေကပြောပါရယ်ဒီဆုံးဖြတ်ချက်ထဲမှာအီရန်ပေါ်ချမှတ်ထားတဲ့နိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုဆွတ်ချသွားဖို့နဲ့အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်ဖို့အစားအသောက်တွေထိတ်ဆုံးတော့ပါဝင်ပါရယ်ခင်ဗျာ